Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိမြန်ရွှေလန်းချမ်းမြေကြပါစေ VOA American အတန်က2018ခုနှစ်ဇန်နဝါရီလ17ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတရက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40နဲ့48တို့အပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မှုပေးပါခင်ဗျာဒီနံနက်ခင်းအစီအစဉ်တွေတာဝန်ယူတက်ဆက်ပေးမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးဆက်ပါဒီမနက်ခင်းသတင်းတွေကိုကိုဆောင်ဝင်းနိုင်နဲ့အတူကြီးညာပေးပါပါ။အမေရိကန်ဟာတင့်တော်တဲ့အချိန်မှာမြောက်ကိုရီးယားနဲ့ဆွေးနွေးမယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်းမှာတူရကီနယ်စပ်မှာတိုက်ပွဲတွေပြင်းထန်နေတာတွေ့ရရှန်နဲ့အီရန်ကိုတူရကီကနေပစ်တင်လိုက်ပါတယ်။ Reuters သတင်းတောင်နှစ်ယောက်ကိုအစိုးရစီးဝတ်ချက်ဥပဒေနဲ့တရားစွဲဖို့ဆုံးဖြတ်ခဲ့တာတွေ့အမေရိကန်အစိုးရကစိတ်ပျက်ကြောင်းပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆောင်ဝင်းလေး။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
စစ်တိုက်ခိုက်နိုင်ကြံရှိတဲ့စစ်သားဆော်လာလို့ဗန်ဆိုင်ရပြီးမထားရဘူးတဲ့ပါလေဆ
ရာမြန်မာတက်မလို့ကိုဂျပန်စစ်တပ်ကအကူအညီပေးဖို့ဆွေးနွေးကြတဲ့ပေါ်ဂျပန်မြန်မာအရေးကြွကျင်သူသတင်းစာဆရာဦးစီဘွားကတုံ့တက်ပြောဆိုသွားတာဖြစ်ပါတယ်သတင်းတွေတင်ဆက်ပြီးသတင်းလွှာတွေထုတ်လွှင့်တဲ့အခါမှာပြည့်စုံနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်ကချင်ပြည်နယ်အတွင်းကမြန်မာစစ်တပ်ရဲ့ထိုးစစ်တွေပေါ်စိုးရိမ်ရဆဲဖြစ်တယ်လို့ကချင်ပြည်နယ်မှာပြည်ပရောက်ကချင်တိုင်းရင်းသားခေါင်းဆောင်တွေကပြောလိုက်တဲ့အကြောင်းမြန်မာနိုင်ငံမှာမြေမြုပ်မိုင်းတွေဆက်လက်တုံးဆွဲနေရတဲ့အခြေအနေရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာဒုက္ခသည်ကလေးတွေကြုံတွေ့နေရတဲ့အခြေအနေအကြောင်း UNICEF အဖွဲ့ကြီးကအစိုးရခါစားထုတ်ပြန်တဲ့သတင်းစာတွေသတင်းတော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်မြန်မာရေးတုံးသက်ချက်ပါဝင်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြပါမယ်အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုဇော်ဝင်းလိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ဟာတင့်တော်တဲ့အချိန်ကြာရင်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့ဗုဒ္ဓဘူးနဲ့တယ်လီဖုန်းဆက်သွယ်ပြောကြားရမှာသမ္မတထရမ့်ကအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတင့်တော်တဲ့အချိန်လေးမျိုးမှာတင့်တော်တဲ့အချိန်ရောက်ရင်တွေ့ဆုံဆွေးနွေးမယ်လို့ဖွင့်ပြောခဲ့တာဖြစ်ကြောင်းသမ္မတအင်ဂျူကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ခေါင်းဆောင်တို့ကမြောက်ကိုရီးယားပေါ်မှာအပြင်းထန်ဆုံးအရေးယူမှုတွေကိုဆက်ပြီးလုပ်ဖို့အရေးကြီးကြောင်းတည်တည်ချာချာပြောကြားခဲ့တယ်လို့လည်းဖော်ပြထားပါတယ်။တောင်ကိုရီးယားသမ္မတမွန်ရဲ့ရုံးကလည်းအခုလိုသမ္မတနှုတ်ဆက်သွယ်ပြောကြားမှုရှိကြောင်းတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားနှစ်နှစ်အတွင်းပထမဆုံးချိန်တွေ့ဆုံဆွေးနွေးပြီးနောက်တည့်မှာပဲထုတ်ပြန်ခဲ့တာပါ။တောင်ကိုရီးယားသမ္မတရုံးကထုတ်ပြန်ချက်မှာတော့တွေ့ဆုံဆွေးနွေးမှုတွေတိုးတက်အောင်လုပ်ဆောင်နေခြင်းကာလအတွင်းမှာဆင်ရဲလှုပ်ရှားမှုတစ်စုံတစ်ရာမလုပ်ဖို့အတွက်သမ္မတထရမ့်ကသဘောတူခဲ့တယ်လို့ဖော်ပြပါတယ်။မြောက်ကိုရီးယားကိုညှိနှိုင်းဆွေးနွေးစကောင်းဝိုင်းပြန်ရောက်လာစေဖို့သူ့ရဲ့လှုပ်ဆောင်မှုအတွက်တောင်ကိုရီးယားသမ္မတကချီးကျူးခဲ့တယ်လို့တယ်လီဖုန်းဆက်သွယ်ပြောကြားပြီးကျင်းပတဲ့ကက်ဘိနက်အစည်းအဝေးမှာသမ္မတထရမ့်ကပြောတာပါ။အမေရိကန်ရဲ့လှုပ်ဆောင်မှုတွေအတွက်တောင်ကိုရီးယားကတိတ်ကိုကျေးဇူးတင်နေတာဖြစ်ကြောင်းလည်းပြောပါတယ်။ဒါဟာအပြုသဘောဆောင်တဲ့ရက်လက်ဖြစ်မယ်လို့မျှော်လင့်ကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။
စီးရီးယားနိုင်ငံအီဒလစ်ဒေသအတွင်းမှာရှိတဲ့တောင်ကျန်းသူတွေအပေါ်အစိုးရကထုတ်စစ်တွေဆက်လက်ပြုလုပ်နေမှုရပ်ဆိုင်းအောင်မလုပ်နိုင်တဲ့အတွက်ရုရှားနဲ့အီရန်နိုင်ငံတို့ကိုတူရကီကပို့ထုတ်နေမှာပြင်းပြင်းထန်ထန်ဝင်လာလိုက်ပါတယ်။အဲ့လိုဖြစ်နေတဲ့အတွက်စီးရီးယားပြည်ပခါမှာတူရကီအနေနဲ့အီရန်ရုရှားတို့နဲ့ဆက်လက်ပူးပေါင်းဆောင်ရွက်ရေးအလားအလာကိုချိန်ချောက်နေတယ်လို့ဆိုပါတယ်။ရုရှားနဲ့အီရန်တို့အနေနဲ့စီးရီးယားအစိုးရရဲ့လုပ်ရက်တွေရပ်ဆိုင်းပေးဖို့လိုအပ်ကြောင်းသူတို့နိုင်ငံဟာအာမခံပေးရမယ့်နိုင်ငံတွေဖြစ်ကြောင်းတူရကီအစိုးရရဲ့စိုးရိမ်မှုတွေကိုထင်ရှားပြီးနိုင်ငံရေးဝန်ကြီးမက်ဘလူကာဘူဆိုဂလူကဝေဖန်ပြောကြားလိုက်ပါတယ်တူရကီအစိုးရကအီရန်နဲ့ရုရှားတာမတ်တွေကိုဆင့်ခေါ်ပြီးတရားဝင်ကန့်ကွက်စာလဲပေးခဲ့ပါတယ
်ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများကြားလွတ်လပ်စွာကုန်သွယ်မဲ့ TPP သဘောတူညီချက်ကိုဗြိတိန်နိုင်ငံတနည်းလက်မှတ်ရေးထိုးမယ်လို့မျှော်လင့်ကြောင်းဗြိတိရှ်အစိုးရကအများသိအောင်ပြောပါတယ်အခုဒီကုန်သွယ်သဘောတူညီချက်အတွက်ပစိဖိတ်တစ်ဖက်တစ်ချက်နိုင်ငံတွေနဲ့တောင်ကျုပ်ပင်လယ်ကနိုင်ငံ17နိုင်ငံကြားညှိနှိုင်းမှုတွေလုပ်နေပါပြီလာမယ့် 2019 မှာဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂနှုတ်ထွင်းကြုံလာနိုင်တဲ့စီးပွားရေးဆုံးရှုံးမှုတွေကိုဒီကုန်သွယ်ရေးကနေကာမစေပြီးစီးပွားရေးအမြန်ဖွံ့ဖြိုးလာဖို့အတွက်ဗြိတိရှ်အစိုးရကမျှော်လင့်နေတာပါ။မကြာသေးခင်ကတရုတ်ကိုတွားရောက်တဲ့ဗြိတိန်ကုန်သွယ်ရေးဝန်ကြီး Liam Fox ကဗြိတိန်နိုင်ငံဟာတနေ့မှာ TPP အဖွဲ့ဝင်ဖြစ်လာဖို့တတိထားပြီးအကြံပြုခဲ့တာပါ။London King's College ကစီးပွားရေးပညာရှင်ကတော့ Britain နိုင်ငံ Pacific ကမ်းခြေနဲ့ကီလိုမီတာ 9000 လောက်အကွာမှာရှိနေတဲ့နိုင်ငံတနိုင်ငံဖြစ်တယ်လို့27ရာစုကုန်သွယ်ရေးမှာပထဝီအနေထားဟာအရေးပါတော့မှာမဟုတ်ဘူးလို့တွက်ပြပါတယ်။ဥရောပသမဂ္ဂရဲ့စီးပွားရေးဈေးကွက်ကနေ Britain နိုင်ငံထွက်ခွာရင်သူဟာသူ့ရဲ့ကမ္ဘာကုန်သွယ်ရေးရန်ဝန်ထက်ဝက်လောက်နဲ့လက်လက်စွာကုန်သွယ်ခွင့်ရတော့မှာမဟုတ်ပါဘူး။ဒါပြင်အခု TPP အတွက်ဆွေးနွေးနေတဲ့နိုင်ငံ17နိုင်ငံ Java, Manika, Britain, Gompusi, Tembomua, Throat, Tembomu, Alunga, Shija, and Honam Shibau, Dabin, Britain, Mohammed Pit, America, Yentamra, Barack Obama, TBB go talk coming, who tell her that Tamra, Trump got up, TBB go talk coming, no talk here up to Bali.
Pinti Tamra, Emmanuel Macron, who the Rimba drink dealing and over my own gin to out there a car. A year bar at Rinzara Naku, they sound togarello. ตุดิติติกาပြောပါတယ်ပထမတစ်ခုကတော့တရုတ်နဲ့ဥရောပအကြပူးပေါင်းဆောင်ရွက်မှုတွေကြီးမားစွာဖြစ်နိုင်ခြေရှိတဲ့အကြောင်းနဲ့အဲ့ဒီလိုဖြစ်လာရေးလှုပ်ဆောင်ဖို့သူ့အနေနဲ့တန်ဋိဌာန်ချထားတဲ့အချက်ဖြစ်ပါတယ်ဒုတိယတစ်ခုကတော့တခြားနိုင်ငံတွေမှာပိတ်မထားတဲ့စီးပွားရေးကဏ္ဍတွေမှာတရုတ်တို့ဘက်ကကန့်တတ်မှုတွေလှုပ်ဆောင်ထားတဲ့ကုန်သွယ်ရေးဆိုင်ရာမမျှတမှုတွေလို့အများကယူဆထားတဲ ဒီနေ့ကျွန်တော်တို့ပြောမှာဖြစ်ပါတယ်ဒီနေ့ကျွန်တော်တို့ပြောမှာဖြစ်ပါတယ်ဒီနေ့ကျွန်တော်တို့ပြောမှာဖြစ်ပါတယ်ဒီနေ့ကျွန်တော်တို့ပြောမှာဖြစ်ပါတယ်ဒီနေ့ကျွန်တော်တို့ပြောမှာဖြစ်ပါတယ်ဒီနေ့ကျွန်တော်တို့ပြောမှာဖြစ်ပါတယ်ဒီနေ့ကျွန်တော်တို့ပြောမှာဖြစ်ပါတယ်ဒီနေ့ကျွန်တော်တို့ပြောမှာဖြစ်ပါတယ်ဒီနေ့ကျွန်တော်တို့ပြောမှာဖြစ်ပါတယ်ဒီနေ့ကျွန်တော်တို
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်တိုင်းအမနက်ခင်းတဲ့ရင်ကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မောင်နှုံးမြို့နယ်အင်းတင်ကျေးရွာတောက်တမတွေ့ရတဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့တိုက်ဆုံသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုပါတယ်။စုံစမ်းစစ်ဆေးမှုတွေအရရုံလောင်းဆင်လောင်းဟာတပ်မတော်ကဖမ်းဆီးထားခဲ့တဲ့အကြမ်းဖက်သမားတွေဖြစ်ပြီးလုံခြုံရေးချင်းကြီးရရဲတပ်ဖွဲ့ကိုမလွှဲပြောင်းနိုင်တဲ့တပ်ဖြတ်ညှို့နှံခဲ့တာဖြစ်ကြောင်းဗိုလ်ဘူးနဲ့တပ်မတော်ကာကွယ်ဦးစီးချုပ်ယုံကြည်ညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်စက်တဘာတရနေ့ကနယ်မြေရှင်းလင်းစစ်ဆင်ရေးအတွင်းဖမ်းဆီးရမိတဲ့အကြမ်းဖက်သမား၁၀ယောက်ကိုစစ်စေးမင်းမြန်ပြီးနောက်တနေ့မှာပဲတုတ်တန်ကိုခေါ်သွားပြီးတက်ဖြတ်ခဲ့တာဖြစ်ကြောင်းနဲ့တုတ်တန်ရောက်မှာတော့ဘင်္ဂလီအကျန်းဖက်သမားတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့ဩဂုတ်လတည်းတေဆုံးရတဲ့ဒေသခံတအုပ်အတွက်လက်စားချေခြင်းနဲ့မိသားစုဝင်နှစ်ဦးပါဝင်ရွာသား၃ဦးနဲ့အတူလုံခြုံရေးတပ်ဖွဲ့ဝင်တွေတက်ဖြတ်မှုကျူးလွန်ကြောင်းစုံစမ်းတွေ့ရှိခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းပြီးခဲ့တဲ့ဩဂုတ်25လုံခြုံရေးကင်းစက်ခန်း30ဆင်းနှင်းတိုက်ခိုက်ခဲ့တဲ့အာဆာအစွန်းအုပ်စုကိုလိုက်လံရှင်းလင်းတဲ့စစ်ဆင်အတွင်းလူခွင့်ချုပ်ပေါက်မှုတွေကျူးလွန်နေတယ်လို့ဆက်ဆွဲထားတဲ့မြန်မာစစ်တပ်ကဥပဒေနဲ့တက်ဖြတ်မှုတွေနဲ့ပတ်သက်ပြီးဝန်ခံပြောကြားလာတာပထမဆုံးဖြစ်ပါတယ်။တက်မတော်ကာကွယ်ဦးစီးချုပ်ယုံရဲ့ဗိုလ်တပ်ခုနဲ့ကြီးညာချက်မှာတက်ဖြတ်မှုနဲ့ပတ်သက်ဆက်နွယ်နေသူတွေတက်ဖွဲ့ဝင်တွေကိုဒေတာဥပဒေနဲ့အညီရေးယူသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိအပြည့်အကြောင်းကြားဖို့ပြက်ကွက်သူတွေနဲ့တာဝန်ရှိသူအဆင့်ဆင့်ကိုပါအရေးယူမယ်လို့ဖော်ပြပါတယ်။Amnesty International လူခွင့်ရေးဖွဲ့ကတော့တက်မတော်အရင်ကအမှားတဆုံးတရားမလုပ်ခဲ့ဘူးလို့ပြောလို့ရှိရကနေသူ့ဖွဲ့ရဲ့အမှားလုပ်သူရှိကြောင်းထုတ်ပြန်ချက်ကနေထုတ်ပြောလာတာဖြစ်ပြီးနိုင်ငံရှင်းလင်းရေးလုပ်ရမှာအခုလိုကျူးလွန်မှုတွေနဲ့ပတ်သက်ပြီးဆက်လက်ဖော်ထုတ်နိုင်ဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့လိုလွတ်လပ်တဲ့တရားဖွဲ့တွေရခိုင်ပြည်နယ်တွင်စုံစမ်းရေးခွင့်ပြုဖို့တောင်းဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲ Writers တင်းတောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုချော်စိုးဦးတို့ကိုအစိုးရနှုတ်ချက်ဥပဒေအရတရားစွဲဖို့မြန်မာနိုင်ငံတရားရုံးကဗိုလ်တပ်ခုနဲ့ဆုံးဖြတ်လိုက်တဲ့အတွက် American ပြည်ထောင်စုအနေနဲ့အပြင်းထန်စိတ်ပျက်ကြောင်း January 6ရက်ရက်စွဲနဲ့နိုင်ငံကြီးဌာနပြောခွင့်ရအမျိုးသမီး Heather New York ကကြေညာချက်မှာဖော်ပြပါတယ်။မီဒီယာလွတ်လပ်ခွင့်ရမြန်မာနိုင်ငံတရားဥပဒေစိုးမိုးရေးအတွက်မရှိမဖြစ်လိုအပ်တယ်လို့သတင်းသမားတွေသူတို့လုပ်ငန်းကိုလွတ်လပ်စွာလှုပ်ဆောင်နိုင်မှုအရေးဒီမိုကရေစီပေါ်ထွန်းရေးအတွက်လိုအပ်တယ်လို့ဖော်ပြပါတယ်။ဒါကြောင့်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုချွင်းချက်ချက်ချင်းပဲထွင်ချက်မရှိကျုပ်ပေးဖို့ထပ်မံတောင်းဆိုလိုက်တာပ
ါတရုတ်နိုင်ငံကဥဆောင်ကျင်းပတဲ့2016ခုနှစ် LMC လန်ဆန်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးထိပ်သီးဆွေးနွေးပွဲကိုတပါတိကျင်းပတဲ့တရုတ်ဝန်ကြီးချုပ်လီခေချန်ကလေပြေလေညင်းနေစူပောင်းပြီးတက်ခတ်တဲ့အခါအင်အားပြင်းတဲ့တိုင်ဖွန်းမုန်တိုင်းကြီးအဖြစ်ပြောင်းလဲသွားနိုင်ကြောင်းရှေ့တောင်အာရှတိုက်အတွင်းကဆိုရိုးစကားတစ်ခုကိုကိုးကားပြီးပြောကြားခဲ့ပါတယ် LMC ရဲ့နိုင်ငံကြီးမူဝါဒဖြစ်တဲ့မဲခေါင်မြင့်ဝမ်းတစ်လျှောက်ကတိုင်းပြည်တွေအကြပူးပေါင်းဆောင်ရွက်မှုတွေနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကိုဥတီလှုပ်ဆောင်ကြဖို့ဝန်ကြီးချုပ်လီခေချန်ကထိပ်သီးဆွေးနွေးပွဲကိုတက်လာကြတဲ့ခေါင်းဆောင်တွေကိုပြောကြားလိုက်တာပါမဲခေါင်မြင့်ဝမ်းဒေသ6နိုင်ငံဖြစ်ကြတဲ့မြန်မာတရုတ်ထိုင်းလာအိုကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ရဲ့ဒုတိယအကြိမ်ကြောင်းထိပ်သီးဆွေးနွေးပွဲကိုဇန်နဝါရီလ10ရက်ကနေ17ရက်နေ့ထိဖနွန်ပင်မြို့မှာတွေ့ဆုံပြီး9နှစ်တာစီမံကိန်းအတွက်ဆွေးနွေးကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးကြမယ့်အကြောင်းအရာကတော့မဲခေါင်မြစ်ကိုတိုက်ရိုက်ထိန်းချုပ်မှုနဲ့သက်ဆိုင်တဲ့ရေကာတာနဲ့ဆင်မြောင်းစနစ်တိစောက်ရေးအပါအဝင်ရေစီမံခန့်ခွဲရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်
อินโดนีเซียနိုင်ငံဟာမြို့တော်ဂျကာတာကိုတခြားနေရာပြောင်းရွှေ့ဖို့စဉ်းစားလာကြပါပြီအရင်ဆန်တာပင်ရန်နန်းထိုင်ရာဂျကာတာအချင်းဟာတချင်းကဒက်စတရီကော်လိုနီတိမ့်ဖက်ခံစိတ်ကမ်းမြို့ဖြစ်တဲ့ဘာဒါဗီယာဖြစ်တာမို့1960ခုနှစ်တွင်ကမြို့တော်တည်တည်ခြင်းနေကြတာဖြစ်ပါတယ်ဒါပြင်ဒီမြို့တော်ကြီးကတနည်းကိုဆက်ရှိစင်တမီတာ
7နှစ်လာပါဘော်နီယိုဂျွန်းကကယ်လီမန်တန်ကိုမြို့တော်တည်ဖြည့်ရွေးချယ်ဖို့အရင်သမရဟောင်းစုကနိုလက်ထက်ကတော့မျှော်လင့်ခဲ့ပြီးပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလစ်မြို့မြောက်ပိုင်းမှာအင်္ဂါနေ့ကရုတ်တရက်မိုးသည်မြေပြိုမှုတွေဖြစ်ပေါ်ခဲ့တာကြောင့်အနည်းဆုံးလူ15ဦးသေဆုံးသွားပြီးအိမ်အများပြားပျက်စီးသွားခဲ့ပါတယ်အဲ့ဒီဒေသမှာရှိတဲ့တောင်ကုန်းန ဒီနေ့ကျွန်တော်တို့ရဲ့ပေါ်အစိုးရကထုတ်စစ်တေဆက်လက်ပြီးတော့ရေအရန်တပ်ဖွဲ့တို့အပါအဝင်ရဲတပ်ဖွဲ့တွေကရှာဖွေရေးတပ်ဖွဲ့တွေအကူအညီနဲ့ပျောက်ဆုံးနေတဲ့လူ24ဦးကိုပို့ထုံးနေအထိလိုက်လံရှာဖွေနေကြဆဲဖြစ်ပါတယ်ခင်ဗျာ
တိတန်ရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့ကုဇော်ဝင်းလှန်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီခင်ဗျာမြန်မာတပ်မတော်ကိုဂျပန်စစ်တပ်ကအကူအညီပေးဖို့ဆွေးနွေးကြိုးပမ်းနေတာဟာဂျပန်နိုင်ငံရဲ့ဖွဲ့စည်းပုံနဲ့ကိုက်ညီမှုမရှိဘူးလို့ဂျပန်မြန်မာအရေးကျွမ်းကျင်သူတချို့ကပြောပါတယ်မြန်မာနိုင်ငံဟာတရုတ်နဲ့
ဒီပန်စစ်တပ်ထိတ်တန်းခေါင်းဆောင်တူဦးရဲ့လက်တလုံးမြန်မာပြည်ခီးစဉ်ပေါ်ဝေဖန်ပြောဆိုနေကြတာပါဒီအကြောင်းကိုကိုညံဝင်းအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာမြန်မာနိုင်ငံကိုချစ်ကြည်ရေးခီးပြီးအလဲပတ်ရောက်နေတဲ့ဂျပန်မျိုးပင်ကိုပိုင်ကာကွယ်ရေးတပ်ဖွဲ့စီဦးစီးချုပ်ဘူဂျိုကြီးခိုးကြီးယာမာဇာကီကိုမြန်မာတပ်မတော်ဒုက္ကာကွယ်ရေးဦးစီးချုပ်ပြရာဘူဂျိုမူကြီးဆိ ငံတက်မတော်တွေကြားဆက်ဆံရေးပုံမူတိုးတက်ကောင်းမွန်လာစေရေးကိစ္စနဲ့နှစ်နိုင်ငံတက်မတော်ကြားအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေနှစ်ဖက်စစ်ကောင်းဆောင်တွေအပြန်အလှန်ချစ်ကြည်ရေးခီးစဉ်ကိစ္စမြန်မာတက်မတော်အရာရှိတွေဂျပန်နိုင်ငံကိုတင်နန်းသားအဖြစ်ဆွေးနွေးရေးတဘာဝဘီအန်ဒီဆိုင်ရာကူညီကယ်ဆယ်ရေးကိစ္စနဲ့ဆေးဘက်သုတေသနလုပ်ငန်းနှီးပညာဖလှယ်ရေးဆိုင်ရာကိစ္စတွေဆွေးနွေးကြသလိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စရပ်နဲ့အာရှပစိဖိတ်ဒေသတည်ငြိမ်အေးချမ်းရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်ဂျပန်စစ်တပ်ကမြန်မာတက်မတော်ကိုအခုလိုအကူအညီပေးဖို့ဆွေးနွေးကြိုးပမ်းနေတာဟာဂျပန်နိုင်ငံရဲ့အဖွဲ့အစည်းပုံနဲ့ကိုက်ညီမှုမရှိဘူးလို့ဂျပန်မြန်မာအရေးကြွညင်သူသတင်းစာဆရာဦးရွှေပါကသုံးသပ်ပါတယ
်ကျွန်တော်တို့သိတာလို့ဆိုရင်လည်းဂျပန်ကစစ်တိုက်ခိုက်နိုင်တဲ့စီးပဲစစ်တပ်ဆိုတာကမပိုင်ဆိုင်ရဘူးမထားရဘူးတော့ပါတဲ့ဥစ္စာအဲ့ဒါကိုကျွန်တော်တို့ထက်ကကျင်းနေဆိုရင်တော့ဒါအတွေ့အကြုံတွေကိုချုပ်တော့တယ်တော့ကျွန်တော်ဖြစ်နေကျွန်တော်ကဖြစ်နေဒါပေမဲ့အခုအဲ့ဒီအစရာကဒီ constitution အပိုက်ကိုပြင်ဆင်ဖို့အခုဒီရဲနေတာဒီလိုနဲ့ဆိုရင်တော့တခြားကအရှာနိုင်ငံတွေနဲ့အစ်တပ်နဲ့အစ်စ်တွေရှိတာပေါ့အဲ့တော့ဂျပန်ကတော့နိုင်ငံကြားကိုလည်းနေတွေ့တင်းကျုပ်မရဘူးဒါပေမဲ့ဒါလည်းတကယ်ကတော့ဒါပေါ်နေတာမျိုးရှိနေတင်ပါရဲ့
မြန်မာတမတော်ကရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအရေးကင်တွယ်ဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့နိုင်ငံတကာကပြစ်တင်ဝေဖန်ပြီးဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ထားချိန်မှာမြန်မာတမတော်ဟာတရုတ်နိုင်ငံနဲ့ပုံမိုးနီးစပ်တဲ့ဆက်ဆံရေးတွေရှိလာတာပါဒီအပေါ်မှာစိုးရိမ်တဲ့အတွက်ဒေသတွင်းဩဇာချိန်ခွင်ညာညှိဖို့ဂျပန်တမတော်ကမြန်မာစစ်တပ်နဲ့နီးကပ်တဲ့ဆက်ဆံရေးတွေထူထောင်လာတာဖြစ်တယ်လို့စစ်ရေးနိုင်ငံရေးအကဲခတ်ဦးမမောင်စိုးကသုံးသပ်ပါတယ
်ကျွန်တော်တို့ရခိုင်ကိစ္စပေါ်ပြီးတဲ့နောက်ပိုင်းမှာအမေရိကန်ရဲ့ဥရောပသမဂ္ဂရဲ့ဒီစီးဆက်ဆံမှုနဲ့ပတ်သက်ပြင်းပြန်ပရက်ချာပေးလာတဲ့အခါမှာဘာဖြစ်သွားလဲဆိုတော့ဗမာပြည်အစိုးရဖြစ်ဖြစ်ဗမာတပ်မတော်ဖြစ်ဖြစ်ဆိုတော့တရုတ်ဘက်ကိုထိုးသွင်းတယ်လို့ဖြစ်တယ်ဆိုတာသူတို့လည်းသဘောပေါက်တယ်ဒါပေမဲ့ဂျပန်ဖို့ပြောမယ်ဆိုရင်တော့ဒီဒေတာဘက်မှာသူကရင်ဆိုင်နေတာတရုတ်နဲ့ဖြစ်တယ်လက်ရှိဒီခင်းချင်းမှာအဲဗမာစစ်တပ်ဒီဟိုတရုတ်ဘက်ကိုအရန်ထိုးကပ်သွားရင်တော့ဂျပန်တွက်တော့ခက်ခဲရှိတယ်အဲ့တော့ဂျပန်အနေနဲ့ကတော့နိုင်ငံကပါဝါဂိမ်းရဲ့အချင်းငွေချာနှိတယ်လို့ပဲမြင်ပါလား
မြန်မာနိုင်ငံကတိုင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုလုပ်နေတဲ့မြန်မာတပ်မတော်ကိုဂျပန်စစ်တပ်ကအကူအညီပေးမဲ့ကိစ္စအတွက်ကန့်ကွက်ကြောင်းဂျပန်သတင်းစာဆရာဦးရွှေပါကပြောပါတယ်။တကယ်လို့ဆိုရင်တိုင်းလာလက်နက်တိုင်းအင်အားစုနဲ့တိုက်ပွဲပြင်းနေတယ်ဒီမှာဆိုရတာမတော်တာမတော်ကိုအကူအညီပေးဖို့ဆိုတာကျွန်တော်တို့အနေနဲ့တော့ထောက်ခံလို့မရပါဘူး။အဲဒါကြောင့်ကျွန်တော်တို့ကခုလေ
ဂျပန်စစ်တပ်ကပြောတာနဲ့တမတော်ဖြစ်နေတော့ကိုကြီးပေးမယ်ဆိုတာမျိုးတကယ်တော့ဒါကောင်းဆောင်ဘက်မှာရှိမယ်ဆိုရင်ကျွန်တော်တို့ကပြင်းပြင်းထန်ထန်ဒါကိုစတင်ရမယ်ထင်ပါတယ်ခင်ဗျ။တကယ်တော့ဂျပန်တပ်မတော်ရဲ့အကူအညီတွေဟာမြန်မာနိုင်ငံသားတွေအကျိုးခံစားရဖို့တဲ့သူတို့တန်းပြီးရဲ့အကျိုးစီးပွားကိုအခြေခံစဉ်းစားခြင်းသာဖြစ်တယ်လို့ဥမ္မာမောင်ဆိုကမြင်ပါတယ်။
ဒေသာလွင့်ရတော့အသက်ရှူနေတဲ့ခြောက်နိုင်ပါလေ။ဒါဆိုဒေသာလွင့်မှာကျွန်တော်ဘာနဲ့ပတ်သက်လို့ဒိရှာဆက်ဆံနေတာတရုတ်ဖြစ်တယ်အိန္ဒိယဖြစ်တယ်ကျွန်တော်ဖြစ်တယ်။ဒေသာလွင့်အနေထားရဲ့သူတို့ရဲ့ပါဝါဘယ်လန့်စ်ကသူတို့ရဲ့အချိုးစီးပွားရမှုတွေပြီးသူတို့စဉ်းစားမတည်လို့မြင်ပါလား။တစ်ခါတလေမှာအစိုးရချင်းဆက်ဆံရေးကပါဝါဘယ်လန့်စ်ရမှုတွေပဲ။အဲ့ဒါတွေဟာဟိုတိုင်း
Eddie Jinga, the man who didn't say, Tamara Kagwe, Uzi Jo Bujo Muji Mionland Bawin, a chassis gongs on in it. Nibi Roma Tisombi, Nananga, Pubons on your Ekisa, swing we get the low, Nananga, sit that jasa san ye to me mo, Nibina, Taupane, Chingwe Kisa de Gule, swing we get Bubarek, yeah?
Kunyam well, Timbia Tora Pipare. တို့ရရှိမှာခင်ဗျာမြန်မာနိုင်ငံမှာမြေမြုပ်မိုင်းဆက်လက်တုံးဆွဲမှုတွေရှိနေပြီးမြေမြုပ်မိုင်းအကြောင်းတည်ဆုံးသူအများစုဟာရှမ်းပြည်နယ်ကဖြစ်တယ်လို့မြေမြုပ်မိုင်းအတုံးပြမှုတာစီရေနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICBL
ညမနိုင်ငံရဲ့ပြောင်းလဲရေးစတင်လှုပ်ဆောင်လာပြီးနောက်ပိုင်းမှာ2016ခုနှစ်အတွင်းမြေမြုပ်မိုင်းအုံပြမှုကြောင့်လူပေါင်း1060တဲ့မင်းတည်ဆုံးခဲ့တယ်လို့နိုင်ငံတကာမြေမြုပ်မိုင်းအုံပြမှုတာစီရေနိုင်ငံတကာလှုပ်ရှားမှုအဖွဲ့ကြီးကပြောလိုက်ပါတယ်ဒီလိုတည်ဆုံးမှုတွေကအများစုဟာမြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသကဖြစ်တယ်လို့ ICBL
အဖွဲ့ပြောခွင့်ရရွှေဝါမိုစာပွမ်ဆန်ကပြောပါတယ်ဒီလိုတည်ဆုံးမှုတွေကအများစုဟာမြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသကဖြစ်တယ်လို့
There's
no mine clearance going on inside of Myanmar at this time.
မြန်မာနိုင်ငံမှာမြေမြုပ်မိုင်းရှင်းလင်းတာတွေမရှိသေးတာကြောင့်ဒါကိုအခုချက်ချင်းစတင်ဖို့လိုနေပါတယ်။
နေဇာရီဒါတော်တော်များများမှာမြေမြုပ်မိုင်းတွေရှိနေတာကြောင့်ဒေသခံတွေအတွက်အန်ဒရယ်ရှိပြီးစိုက်ပျိုးရေးအတွက်လည်းအခက်ကြုံနေကြရပါတယ်။မြန်မာပြည်က2060ကြာပြည်တွင်းစစ်တမ်းကြောင့်အထူးသဖြင့်တိုင်းရင်းသားဒေသတွေမှာမြေမြုပ်မိုင်းတွေအဓိကအသုံးပြုကြပြီးမြေမြုပ်မိုင်းနေမိပြီးဆိုတာနဲ့သူတို့ရဲ့မိသားစုဝင်တွေပါအဖက်ဖက်ကဒုက္ခရင်ဆိုင်ရတဲ့အကြောင်းရှင်းပြသူကတော့ကြရပြည်နယ်အတွင်းမြေမြ
ကျွန်တော်မျိုးမျိုးကြောင့်မှတချို့ကလည်းပေါ်တာဆွဲပြီးတော့ထိတဲ့လူတွေလည်းရှိတယ်ပေါ့။မိုင်းထိတဲ့လူတော်တော်များများကတော့အိမ်တော်ဦးစီးတွေပေါ့နော်အမျိုးသားတွေဖြစ်တဲ့အတွက်ဒီမိုင်းထိပြီးနောက်ပိုင်းဆိုရင်တော့သူမိသားစုရဲ့စာအုပ်နေရေးပဲဖြစ်ဖြစ်ပညာရေးကျန်းမာရေးပဲဖြစ်ဖြစ်ဒါတွေကတော့ဟိုအများကြီးခက်ခဲဖြစ်သွားတယ်ပေါ့နော်။နောက်တစ်ခုကဒီကျွန်တော်တို့ဒီမှာလက်ရှိခက်ခဲက
ကရပီနယ်တွင်းမြေမြိုမိုင်းဒဏ်သင့်သူဦးရေဟာ၁၀နှစ်အတွင်း230လောက်အထိရှိခဲ့ပြီးခြေထုတက်ဆင်ပေးခဲ့ရသူတွေထဲမှာတိုင်းနာလက်နက်ကိုင်အဖွဲ့ဝင်တွေကြေးရွာသားတွေအစိုးရတပ်ကလည်းပါတယ်လို့ကုစုမိုးအောင်ကပြောပါတယ် အခုလိုဘေးအန္တရာယ်တွေကိုအဆုံးသတ်ဖို့အတွက်ဆိုရင်တော့မြေမြုံမိုင်းအသုံးပြုမှုကိုရပ်တန့်ဖို့လိုတယ်လို့သူကပြောပါတယ်
။ကျွန်တော်တို့အနေနဲ့ကတော့မြေမြုံမိုင်းကိုအသုံးမပြုဖို့တော့ကျွန်တော်တို့ကတော့ဒီတောင်းဆိုခြင်းပဲပေါ့နော်။နောက်တစ်ခုကမသုံးမပြုဖို့အပြင်ကိုကျွန်တော်တို့ခုလက်ရှိရှိနေတဲ့မြေမြုံမိုင်းတွေကိုလည်းကျွန်တော်တို့ဖယ်ရှားပြစ်ဖို့ကျွန်တော်တို့အနေနဲ့ကတော့တောင်းဆိုခြင်းပဲပေါ့။ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီဟာတွေရှိနေတဲ့အတွက်လွတ်လွတ်လပ်လပ်သွားလာဖို့အတွက်တောင်ရံလောက်တာပဲဖြစ်ဖြစ်တော့အဲ့ဒီတောင်ရံသွားတာပဲဖြစ်ဖြစ်အဲ့လိုမျိုးအဟန္တတွေကဟိုအများကြီးရှိနေတယ်ပေါ့နော
်လူသားတွေအနေနဲ့အခုလိုဘေးအနေနဲ့ရင်ဆိုင်နေရတဲ့မြေမြုံမိုင်းအသုံးပြုမှုကိုတားဆီးနိုင်ဖို့အော်တိုဝါညီလာခံကနေ1998ခုနှစ်မှာမြေမြုံမိုင်းအသုံးပြုမှုတားဆီးပိတ်ပြီးစာချုပ်ကိုချုပ်ဆိုရမှာကမ္ဘာနိုင်ငံပေါင်း80ရာခိုင်နှုန်းဖြစ်တဲ့164နိုင်ငံကလက်မှတ်ရေးထိုးထားပြီးမြန်မာအပါအဝင်နိုင်ငံပေါင်း32နိုင်ငံကတော့လက်မှတ်ရေးထိုးထားခြင်းမရှိသေးဘူးလို့မိုးစာပွန်စူဝန်ကပြောပါတယ်
The government is seriously considering its landmine use.
မဆိုးရအနေနဲ့မြေမြုပ်မိုင်းအသုံးပြုရေးမူဝါဒနဲ့ပတ်သက်ပြီးအလေးနဲ့စဉ်းစားနေပါတယ်။ဘယ်လောက်ကြာကြာအချိန်ယူမလဲဆိုတာနဲ့အဖြေကဘာဖြစ်မလဲဆိုတာကတော့မသိနိုင်သေးပါဘူး။ဒါပေမဲ့ပြောဆိုဆွေးနွေးမှုတွေအကြကတော့တကယ်ကိုလေးလေးနက်နက်စဉ်းစားနေပုံရပါတယ်
။မြေမြုပ်မိုင်းအသုံးပြုမှုတာစီရေးစာချုပ်ထက်မှာမိုင်းအသုံးပြုမှုထုတ်လုပ်မှုစုဆောင်းမှုနဲ့သယ်ယူပို့ဆောင်မှုစတာတွေကိုတားမြစ်ထားပါတယ်။ဒါအပြင်မိုင်းရှင်းလင်းဖယ်ရှားရေးဆောင်ရွက်နေတဲ့နိုင်ငံတွေမိုင်းဒဏ်သင့်သူတွေကိုကူညီဖို့နဲ့စုဆောင်းထားတဲ့မြေမြုပ်မိုင်းတွေကိုဖျက်ဆီးရေးစတဲ့အချက်တွေလည်းပါဝင်ပါတယ်။ဒီလိုမြေမြုပ်မိုင်းအသုံးပြုမှုတားဆီးရေးစာချုပ်မှာကမ္ဘာ့အင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်၊တရုတ်၊ရုရှားတို့ကပါဝင်လက်မှတ်ရေးထိုးမှထားပေမဲ့ဒီလိုအခြေအနေဟာမြေမြုပ်မိုင်းတားဆီးရှင်းလင်းရေးဆောင်ရွက်နေတဲ့နိုင်ငံတွေရဲ့ဆောင်ရွက်မှုအပေါ်ထိခိုက်နေမှာမဟုတ်ဘူးလို့ ICBL အဖွဲ့ကြီးကပြောဆိုပါတယ်ခင်ဗျာ။
မြန်မာနိုင်ငံကမြေမြုပ်မိုင်းအခြေအနေနဲ့ပတ်သက်ပြီးတော့ကိုအောင်ပြောပြသွားတာဖြစ်ပါတယ်။တို့ရရှိမြခင်ဗျာမြန်မာလွတ်လပ်ရေးနဲ့အတူပေါ်ထွန်းလာတဲ့ကချင်ပြည်နယ်နေ့ဟာအခုဆိုလို့ရှိရင်နှစ်80ပြည့်မြောက်ခဲ့ပြီဖြစ်ပေမဲ့ငြင်းချမ်းတာယာတိုးတက်မှုမရှိသေးဘူးလို့ပြည်ပရောက်ကချင်တိုင်းရင်းသားတွေကပြောကြပါတယ်။ကချင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့ထိုးစစ်ကြောင့်ကချင်ပြည်သူလူထုအားလုံးရဲ့အသက်လုံခြုံမှုကိုအမတန်စိုးရိမ်နေရဆဲဖြစ်တယ်လို့လည်းဆိုကြပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဒီတခြားကိုလိုနီလက်အောက်ကနေလွတ်လပ်ရေးရဖို့နဲ့အနာဂတ်ပြည်ထောင်စုနိုင်ငံတည်ဆောက်ဖို့1948ခုနှစ်မှာဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းဒါခေါင်းဆောင်တွေချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါသဘောတူညီချက်တွေအရကချင်ပြည်နယ်ကိုအတိအမှတ်ပြုတဲ့အနေနဲ့1948ခုနှစ်ဇန်နဝါရီလ10ရက်နေ့ကိုကချင်ပြည်နယ်နေ့ဖြစ်သတ်မှတ်ခဲ့တာပါ။ဒါကြောင့်လည်းကချင်ပြည်နယ်နေ့ဟာပြည်ထောင်စုဆိုတဲ့အနှစ်သာရပါဝင်နေကြောင်းပြည်ပရောက်ကချင်ခေါင်းဆောင်တွေက VOE ကိုပြောပါရယ်။နှစ်ပေါင်း80ကြာခဲ့ပြီမြင့်လွတ်လပ်ရေးကိုဥဆောင်ခဲ့တဲ့ကချင်တိုင်းရင်းသားခေါင်းဆောင်တွေညှော်မှန်းခဲ့တဲ့ပြည်ထောင်စုနိုင်ငံအဖြစ်မတည်ဆောက်နိုင်သေးကြောင်းဗြိတိန်အခြေစိုက်ကချင်အမျိုးသားစီယိုဥက္ကဋ္ဌဒူဝါဘဝန်လာရောက VOE ကိုပြောပါရယ်လက်ရှိမြန်မာစစ်တပ်ရဲ့ထိုးစစ်ကြောင့်ကချင်ပြည်သူတွေရဲ့အသက်လုံခြုံမှုကင်းမဲ့နေတယ်လို့ဒီအခြေအနေကိုလည်းဒေါအောင်ဆန်းစုကြည်ဥဆောင်တဲ့ NLD ရဲ့သားအစိုးရကအကာအကွယ်မပေးနိုင်ဘူးလို့သူကအခုလိုပြောပါရယ်
နောက်လျှောက်စစ်ကလည်းတိုက်နေတယ်ဆိုတော့ကျွန်တော်တို့လူထုကဘယ်လိုယုံကြည်ရမလဲဘယ်သူကိုအားကိုးရမလဲဘုမတ်သမတော်ကပြောတယ်ဟိုကချင်လူထုဒီကိုအားလုံးကိုနေရှင်ပြီးတော့ကာကွယ်ရေးဟိုစားပေါ့လုံခြုံမှုပေးနေတယ်ဆိုတော့ကျွန်တော်တို့မြန်လာလုံခြုံမှုပေးတာမဟုတ်နောက်လျှောက်လူထုကိုလိုက်ပြီးတော့စစ်စီရဲလို့အပြစ်မဲ့ပြည်သူတွေလိုက်တာလျှောက်လုံနေတယ်လို့အဲ့လိုမြင်တယ်အဲ့ဒီကိစ္စတွေကလည်းအခုကျွန်တော်တို့ကြည့်ရတာကလူထုကြီးကောက်တင်ရောက်ထားတဲ့အခြေအရလည်းမထင်နိုင်ဘူးကချင်ပြည်နယ်အစိုးရဆိုလုံးဝဘာမှလုပ်တာမတွေ့ရဘူးအဲဆိုတော့ဒီခုကျွန်တော်တို့ကချင်လူတို့ပေါ့ကွာကချင်ပြည်မှာရှိတဲ့လူတို့အားလုံးရဲ့အသက်လုံခြုံမှုကအင်မတမစွန့်ရင်ရတယ
်အခုလိုနိုင်ငံရေးအခြေအနေဒါမကနှစ်ပေါင်း80အတွင်းကချင်တိုင်းသားတွေရဲ့ကိုယ်ခွေရာဘာသာရည်ကျေးမှုစာပေတွေဆုံးရှုံးပြုံးတီးလာနေတဲ့အခြေအနေကလည်းအထူးစိုးရိမ်ပွေရာကောင်းကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOE ကိုပြောပါတယ
်ပိုပြီးမှစိုးရိမ်ရှာရှိတာငင်းချမ်းနေတဲ့အချိန်ဒီကျွန်တော်ရသည်အပြစ်ခတ်ရဆဲနေတဲ့အချိန်မှာကချင်ပြည်နယ်ကချင်လူမျိုးတွေအတွက်စိုးရိမ်မှုရှာအင်မတောင်စိုးရိမ်မှုရှိပါဒီအနှစ်80ဒီဗမာပြည်ထောင်စုမှာကျွန်တော်ဗမာပြည်ထောင်စုမှာနေခဲ့အချိန်ကိုကြည့်လိုက်မယ်ဆိုတော့ကျွန်တော်ကချင်တိုင်းရင်းသားတွေရဲ့နေရာပေါ့နော်ဟိုကချင်ပြည်နယ်ပိုသေးလာတယ်လုံးချက်တဲ့အနေခွန်းဆက်မှာကချင်ပြည်မျိုးရေပိုနည်းလာတယ်အနေခွန်းဆက်မှာကချင်တိုင်းရင်းသားရေခုံးတလိဆောင်းကတိကျွန်တော်ရဲ့ literature ဆိုတိမ်ပေါ်လာရင်ဆာရီကျွန်တော်မြင်နေရပါတယ်ကျွန်တော်ရဲ့လွတ်လွတ်လပ်လပ်ကိုယ့်ရဲ့ယုံကြည်ခြင်းကိုအခွင့်အရေးပိုနည်းလာတယ်ဒီလုံးချက်တဲ့ခွန်းဆက်မှာ
ကချင်မဟာမိတ်အဖွဲ့ကမနေ့ဗုဒ္ဓဘူးနေ့ကထုတ်ပြန်တဲ့လေးလတစ်ချိန်အစီရင်ခံစာအရ2019ခုနှစ်ကုန်ပိုင်း3လအတွင်းမြန်မာစစ်တပ်ရဲ့ရန်လိုတိုက်ခိုက်မှုပေါင်းအကြိမ်100နီးပါးလောက်ရှိခဲ့ကြောင်းကမ်ဆန်းကပြောပါတယ် Akulu Samapia Pinny de Tosit Dibwari Jow, Nasati Yazu, Binlong, Yingye, Lungan Sinugu, Tikai Nidalu, Dianari name, Yama Soya Ja, Yongchi Muti Sapu, a cat care, Saint Komuriha, Sapti Chitwani Zetija, Dua Bowan Laro Gatung Dabai.
The Kasunia Lushin as it did this way, Natal ship constitution that Alana Gantilia Daga, Dutta Luchin, make it up. Alusuro, Tau Shop Sunida. Suro, Yotin Naga. Oh, I see my beer and I see Baba Machido, the Petalo. Tell me, I see my beer. Well, Missing Mipilla, Kajaro, the Dying Daddy, and Yazuga, the Pet Mala, Elumila can call there, call it dead there, Jan Laro, Mapyankin, Lama Machida, Tapoe, Elegant Chinere, Sure Kajaro, Dying Daddy, and Nenega, the Asuya Luzon Checo, Pelu Yung Giamale, and I can catch it all.
နှစ်ခုနှစ်ဆက်ပြီးကချင်ပြည်နယ်နှင့်ကန္နာရီကိုတော့အမေရိကန်ပြည်ထောင်ဩစတြေးလျအပါအဝင်နိုင်ငံအနှံ့အပြားမှာအများအားလိုက်ရတဲ့တိုက်ဆိုင်ပြီးလာမယ့်စနေတနင်္ဂနွေနေ့တွင်မှာကချင်ရိုးရာအကာရီပါဝင်အခမ်းအနားပြောပြပွဲတွင်စီစီကားကားကျင်းပဖို့ရှိပါတယ်ရှင်။မှန်ရင်လည်းပါခင်ဗျာအခုတော့ရခိုင်ပြည်နယ်ဘက်ကိုကြည့်ကြအောင်ပါ။ရခိုင်ပြည်နယ်အတွင်းကရိုဟင်ညာဒုက္ခသည်ကလေးငယ်တွ ြထားပါတယ်။ဒီကြောင်း VOA သတင်းတောက်လီဇာရှလင်းဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်ဩဂုတ်လကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်ဗဇာဒေသကိုဒုက္ခသည်6သိန်းခွဲကျော်ထွက်ပြေးသွားခဲ့ကြတာမှာအဲ့ဒီအထက်ကထွက်ဝက်လာဟာကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။UNICEF အဖွဲ့ရဲ့အကြီးအကဲအကြံပေးတဦးဖြစ်သူမာရီစီမာကာရိုဟာမြန်မာနိုင်ငံကိုမကြသေးခင်ကပဲတလားကြာတွားရောက်လေ့လာခဲ့တာပါမြန်မာနိုင်ငံတွင်းကအခြေအနေတွေကိုတွားရောက်လေ့လာခွင့်မရကြတဲ့အတွက်အဲ့ဒီမှာရှိနေတဲ့ကလေးငယ်တွေရဲ့အခြေအနေအမှန်ကိုသိနိုင်ဖို့အခက်အခဲရှိနေတယ်လို့သူကပြောပါတယ်ဒါပေမဲ့ရခိုင်ပြည်နယ်အလဲပိုင်းမှာရှိနေတဲ့ကလေးငယ်တွေရဲ့စိတ်ပျက်စရာအမတန်ကောင်းတဲ့အမြင်တွေကိုသိခဲ့ရတယ်လို့မာရီစီမာကာရိုကပြောပါတယ်2012ခုအတွင်းဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးသွားခဲ့ကြတဲ့ရိုဟင်ဂျာကလေးငယ်6000ကျော်ဟာအခုချိန်ထိဒုက္ခသည်စခန်းပေါင်း23ခုမှာပိတ်မိနေကြဆဲဖြစ်တယ်လို့သူကပြောပါတယ်။သူကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ဒုက္ခသည်စခန်းနှစ်ခုအတွင်းကအခြေအနေတွေကိုလည်းအခုလိုဆက်ပြောပြပါမယ်
။ The two camps are below sea level. There's almost no tree cover. The first thing that you notice when you reach the camps is the stomach churning.
စခန်းနှစ်ခုဟာရင်းနှီးတဲ့ပြင်အောင်မှာရှိနေပါတယ်။စခန်းထဲမှာတစ်ပင်တွေလည်းမရှိတော့ပါပဲစခန်းထဲကိုရောက်သွားချင်းပထမဆုံးတတိထားမိတဲ့အချက်ကအမတန်ကိုဆိုးရွားလာတဲ့အနံ့မှာစခန်းရဲ့အစိပ်ပိုင်းတချို့မှာရေပုတ်ကန်တွေရှိနေတာတွေ့ရပါတယ်လူနေစရာစခန်းတွေကလည်းအမိုက်ပုံနဲ့အိမ်နာတွေပေါ်မှာရင်းကြီးရင်းရိုင်းနဲ့ဆောက်ထားပေးရပါစခန်းတစ်ခုထဲမှာဆိုရင်လူတွေရေခတ်သုံးနေတဲ့ကန်နဲ့မိန်းလာအညစ်အကြေးတွေဆွန့်ဖြစ်ထားတဲ့ကျွင်းကြမှာရွှေနဲ့ကာထားတဲ့နေရန်လေးတစ်ခုပဲရှိရပ
ါခလင်းငယ်တွေဟာလည်းဖက်နှက်မပါပဲနွားချီအနေနဲ့မှာရှောက်သွားနေကြတာတွေကြောင့်မတော်တဆထိခိုက်မှုဖြစ်တာနဲ့ယောဂဗျာတွေကြောင့်တေဆုံးကြရတယ်လို့လဲမကာတို့ကပြောပါတယ်ရိုဟင်ညာတွေအနေနဲ့စေကုသမှုခံယူရေးအတွက်စခန်းတွေကနေထွက်ခွင့်ရဖို့အင်မတန်ခက်ခဲတယ်လို့ဆိုပါတယ်ဒါကြောင့်အများစုဟာရိုးရာကုထုံးနေတင်းနှံအသေးချာတက်မထားတဲ့ကျန်းမာရေးဆောင်ရှောက်သူတွေနဲ့ကိုယ်တိုင်ဖော်ဆက်ထားတဲ့စင်မီတို့တွေအပေါ်မိခိုအားထားနေကြရတယ်လို့ဆိုပါတယ်အခြေခံနေထိုင်မှုအခြေအနေတွေနဲ့အသက်ကယ်နိုင်မဲ့ဝန်ဆောင်မှုလုပ်ငန်းတွေအရေးတကြီးလိုအပ်နေကြောင်းလဲမာကာတို့ကပြောပါတယ်။ဒါအပြင်ကလေးငယ်တွေဟာပညာသင်ကြားခွင့်မရတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ကလေးငယ်တွေဟာဖြစ်ကရာဆန်တိဆောက်ထားတဲ့ယာယီစာသင်ခန်းတွေမှာပညာသင်နေကြရပြီးသူတို့ကိုတော့ကောင်းမွန်စွာသင်တန်းတက်ထားခြင်းမရှိတဲ့စေတနာဝန်ထမ်းကျောင်းဆရာတွေကသင်ကြားပေးနေကြတယ်လို့ UNICEF အဖွဲ့ရဲ့အကြီးအကဲအကြံပေးမာရီစီမာကာတို့ကပြောပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းကခြာတာပရင်းနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ် VOA အမေရိကန်တန်ရဲ့ခြာတာပရင်းနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9ថ្ងៃအထိဆက်လက်ပြီးတော့အတန်လွှင့်နေရမှာ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလို့တဲ့တည်တချင်းတောင်းလို့တဲ့ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 24 25နဲ့ 32 ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီကိုရှိပါပြီ။တော်တော်ရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မိနစ်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ3240လို့ပြင်းလိုင်းလက်မီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစားတဲ့ကဏ္ဍတွေနဲ့အတူ
ချမ်းပြည်နယ်မှာရှိတဲ့မြို့သားနိုင်ငံအစီအစဉ်တွေပဲပေါ့ဆန်းနော်။အဲ့တော့အစိုးရအနေနဲ့ကတော့ဒီလိုဒီဟာလိုက်လေလေလေလို့ချင်တယ်ဒါပေမဲ့တမတော်ဘက်ကတော့
ဒါကတော့မြမရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုမူလအပေါ်မပြည့်ဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးပါမယ်တဟုန်တို့ကြာဆင်းနေတဲ့မြမသတင်းလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ AFP သတင်းဌာနကရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ကို dailymail.com online မှာဖတ်ရှုရပါတယ်မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းသတင်းသမား17ယောက်ဖမ်းခံခဲ့ရတယ်လို့ဒေါအောင်ဆန်းစုကြည်အာဏာရလာခဲ့ပြီးတဲ့နောက်ပိုင်းဒါဇင်နဲ့ချီပြီးတော့ရှိတဲ့သတင်းနဲ့မပတ်သက်တဲ့လူတွေကိုလည်းအွန်လိုင်းပေါ်ကတဆင့်အတရေဖြတ်မှုကျူးလွန်နေဆိုပြီးတော့တရားစွဲတာခံခဲ့ကြရပါတယ်။မြန်မာမီဒီယာတွေအနေနဲ့ဖြည်းဖြည်းနှိပ်စက်မှုဒဏ်ကိုခံနေရတာတော်တော်ကြာပါပြီ။ပိုပြီးတော့ဆိုးဝါးနေတာကတော့ရိုဟင်ဂျာသတင်းလိုက်နေကြတဲ့ရိုက်တာသတင်းသမားနှစ်ယောက်ကိုရဲတပ်ဖွဲ့ကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲလိုက်တာပဲဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အရသာအစိုးရလက်ထက်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိလာတော့မယ်ဆိုတဲ့မျှော်လင့်ချက်ရောင်းကြီးကလည်းကြက်ပြောက်ငှက်ပြောက်ပျောက်ကွယ်သွားခဲ့ပါပြီ။2019ခုနှစ်သတင်းလွတ်လပ်ခွင့်အညွှန်းကိန်းနေရနိုင်ငံပေါင်း180ထဲမှာမြန်မာနိုင်ငံဟာ132နိုင်ငံမြောက်နိုင်ငံလည်းဖြစ်ပါတယ်။ဥပဒေအရအရေးယူခံရတဲ့ထူးခြားဖြစ်စဉ်တွေကတော့အောက်တိုဘာလအတွင်းတူရကီရုတ်တံလွင့်ဌာနအတွက်အလုလုပေးနေတဲ့သတင်းတောက်3ယောက်နဲ့သူတို့ရဲ့ရင်မောင်းဖြစ်သူတို့ကိုလွတ်တော်အဆောက်အဦနီးမှာဒရုန်းယာဉ်ပြန်တန်းခဲ့မှုနဲ့ကိုလိုနီခေတ်ကထုတ်ခဲ့တဲ့ဥပဒေနဲ့ဖမ်းဆီးပြီးတော့ထောင်ဒဏ်2လချမှတ်တာဖြစ်ပါတယ်။ဇူလိုင်လတုန်းကလည်းစုံစမ်းစစ်ဆေးသတင်းရေးသားနေသူကိုဆွေဝင်းကိုလည်း Facebook ပေါ်ကနေအမျိုးသားရေးဝါဒီဖုန်းကြီးကိုဝေဖန်မှုနဲ့လေးစိတ်မှဖမ်းဆီးပြီးတော့အခုတော့အမတ်ကန်နဲ့ပြန်လွတ်ပေးထားပါတယ်။ဒေါ်ဆန်းစုကြည်နဲ့ကာဝေးဦးစည်းချုပ်မင်းအောင်လှိုင်တို့ကိုဝေဖန်မှုနဲ့စာရေးဆရာတွေ၊ကြပြားဆရာတွေ၊သတင်းသမားတွေ၊အရက်သားတွေအများပြားကိုပုံမှန်66ဂါကြီးဆိုတာနဲ့တိုင်တန်းမှုတွေပြုလုပ်တာခံနေရပါတယ်။တအောင်မျိုးသားလူမျိုးရေးတပ်ရဲ့မူရစ်စေဝါမိရှုဖြက်စီးတဲ့ပွဲကိုတွားရောက်ခဲ့တဲ့ ARD နဲ့ DVB သတင်းဌာနတွေကသတင်းတောက်3ဦးကိုတရားမဝင်အတင်းနဲ့ဆက်သွေတယ်ဆိုပြီးတော့ဖမ်းဆီးခဲ့ပြီးအမှုကိုပြန်မြုပ်သိမ်းရင်အချုပ်ထဲမှာ2လလောက်ထိန်းသိမ်းထားတာခံခဲ့ရပါတယ်။2012ခုနှစ်မှာစာပေစီစီရေးကိုဖျက်သိမ်းလိုက်တဲ့ဆိုပေမဲ့အစိုးရထိတ်တန့်အရာရှိတွေနဲ့လူမျိုးရေးတပ်ဖွဲ့တွေကိုဝေဖန်စာရင်းဖော်ပြခဲ့ရင်အက်ဒီတာတွေမှာထိတ်လန့်နေကြရတဲ့စသဖြင့်ရေးသားထားပါတယ်
။မြမအခက်ခဲတွေဆက်ပြီးရှိနေတာနဲ့မျှတရုတ်ကတော့ဒါရီအားလုံးကိုသူ့ကစားကွက်တစ်စိတ်တစ်ပိုင်းဖြစ်နေရှုမြင်နေဆိုရက်သူ့မြန်ဆောင်းပွားကို The Conservation UK မှာဆောင်းပွားရှင် Tom Harper ကရေးပါတယ်။ရွန်ဂျာမွတ်စလင်တွေနဲ့ပတ်သက်တဲ့လှုပ်ဆောင်ချက်တွေအတွက်ဒီမိုကရေစီစံပြဒေါ်ဆန်းစုကြည်ရဲ့နှုတ်ဆက်နေမှုကိုနိုင်ငံတကာကနေအပြစ်တင်လာတာဟာ2016မှာတိုးလာတာပါ။ဒေါ်ဆုကတော့မြန်မာပေါ်မှာအရေးယူဒဏ်ခတ်မှုတွေထပ်ပြီးမချအောင်အင်အားအကြီးဆုံးအာဏာရှင်ဖြစ်တဲ့အင်းနီချင်းတရုတ်နဲ့ဆက်ဆံရေးကိုဆက်ပြီးခိုင်မာအောင်လုပ်နေရတယ်လို့ဆိုပါတယ်။ဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့ဒီလိုပေါင်းတင်တာဟာရေးဘူးရချင်ရင်မှားနေပုံရပါမယ်။အနောက်နိုင်ငံတွေကရွန်ဂျာပြဿနာကိုအာရုံစိုက်မလာခင်ကလေးကမြန်မာဟာစစ်တပ်ရဲ့အာဏာဆက်အောက်မှာရှိနေစေဖြစ်တယ်လို့မြန်မာစီးပွားရေးမှာလည်းတရုတ်ဩဇာကကြီးကြီးမားမားလွှမ်းမိုးစေပါတယ်။ဒါအပြင်ကမ္ဘာလမ်းစီမံကိန်းနဲ့အင်အားကြီးဖို့အတွက်ကြိုးစားလာတဲ့တရုတ်ဟာမြန်မာအတွက်နိုင်ငံတကာအလဲမှာအ धिक အကာအကွယ်ပေးနိုင်သူလည်းဖြစ်နေတာပါ။ဒါနဲ့မကတိပဲတရုတ်ရဲ့အကျိုးစီးပွားတွေရှိတဲ့အာရှတိုက်တခွင်မှာလွှမ်းမိုးနေတဲ့ပါကစ္စတန် GIE မိုဟာမက်လိုအစွန်းရောက်အဖွဲ့ကိုချိန်မုံဖို့အတွက်ပါကစ္စတန်ကိုတရုတ်ကအမြဲဖိအားပေးနေခြင်းပါပဲ။ဒီအဖွဲ့ကရွန်ဂျာစစ်သွေးကြော်တွေနဲ့ဆက်နွယ်တာကိုတွေ့လာရတာပါလေ။တရုတ်ကိုယ်တိုင်ကသူ့နိုင်ငံထဲမှာရှင်ကျန်းကဝီဂါမွတ်စလင်တွေကိုချိန်မုံနေတာမို့မြန်မာရဲ့လှုပ်ဆောင်မှုဟာပြည်ရင်းကိစ္စတည်းဖြစ်ုံမကနိုင်ငံတည်ငြိမ်ရေးအတွက်လှုပ်ဆောင်တာလို့တရုတ်ကမြင်တယ်လို့ဆိုပါတယ်။ဒါကြောင့်တရုတ်ရဲ့မဟာဗျူဟာနဲ့ကပ်ညီတဲ့မြန်မာအတွက် Tiuka, Wimpy, Kazani, Ralu, don't that body. Yamaning and Takale, Democracy, Twin Kupiamu, Beduvet, Lala, Inachilani, the Tiuku, Pipebuga, Pianan, Shibulu, let Taupia body. Tiuko and got the Chenga, American Yipin, or Shuminjad, don't you penetingu, two pine pian, Lopi, Inachibu, Lola, Ratre, Kavagani, led by Genia, Jamie Ma, two juicy water cupid, Yamama, Leshi Pipon in a Ruinja in a puttabe.
မြန်မာအစိုးရရဲ့လှုပ်ဆောင်နေမှုတွေကိုကမ္ဘာကနေစိတ်မရှိပဲဒေါသတကြီးတုံ့ပြန်ခွင့်ကိုတော့တိရုပ်ကပေးမှာမဟုတ်ဘူးလို့ကြီးသားထားပါတယ်။ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါမယ်။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ
EDM atonga
close call
ဖြစ် ပါ တယ် ဆာလုံ ပေါင်း က C L O S E close က ကတ်တာ နီးတာ C A L L call က ခေါ်တာ ဆိုတော့ စကိုင်း ထူးရင် တိုက်ရိုက် ပြေပဲ ကတော့ ကတ်ပြီး ခေါ်တာ ပေါ့ EDM ဆိုရယ် တဝိုက် ပြေပဲ က ဒီ နေရာ မှာ အန်ဒီ က နေ တီတီ ကလေး လွတ်တာ ကို ဆိုးတာ ပါ ကန် ကောင်း လို့ လက် မတင် လေး တွင် လွတ် သွား တဲ့ သဘော မျိုး ပေါ့
We were very lucky as we got out of our house before it was burned down. It was a very close call. We were very lucky as we got out of our house before it burned down. It was a very close call. Close call.
American Indian don't English are things out now sing here a bit about it. Good or passing another disset be barome. Yep, sippet, sis and ye combo lu as to the cause in a dissetare. Mima ye don't that check who nursing yabame. Mimanangama yada suyane, sitta, sis and ye ha, damping yinian tire ye pumpu to the yido dre. Machine may pit lu anybody. Leshi chinima, lu adalot, yin yun ni javaella. Below ni tamu ma quelu muri shini badly. Yamayi don't that the women ujo than daru, sunni don't that timpia taru, nursing yabaka.
ကိုမင်းကနာဦးမြန်မာနိုင်ငံမှာသိအရေးကြီးတဲ့ NLD နဲ့စစ်တပ်တင်ပြခြင်းပြောရမယ်ဆိုရင်တော့ရပ်ဖက်စစ်ဘက်ဆက်ဆံရေးအခြေအနေဘလောက်တိုးတက်ကောင်းမွန်လာတယ်လဲအထူးသဖြင့်ပြီးခဲ့တဲ့2008ခုနှစ်အတွင်းစစ်ဘက်ရပ်ဖက်ဆက်ဆံရေးတိုးတက်မှုအခြေအနေကိုသုံးသပ်စီချင်တာဖြစ်ပါတယ်အကြမ်းင်းပြောမယ်ဆိုရင်
NLD ဘက်ကပုဂ္ဂိုလ်တွေကကျွန်တော်ကိုပြောပြပါတယ်2019ခုနှစ်အတွင်းမှာစစ်တပ်နဲ့ရပ်ဖက်ဆက်ဆံရေးအခြေအနေတိုးတက်မှုရှိလာတယ်လို့ပြောမလားအရင်တိုင်းလည်းပြောမလားဆွေးဥသွားတယ်ပြောမလားအခုဒီရပ်သားအစိုးရတက်လာတဲ့အခါကျတော့ဒီတက်မတော်အနေနဲ့အရင်ဒီလိုဆက်ဆံရေးမျိုးတစ်ခါမှမလုပ်ခဲ့ဘူးလေအဲ့ဒီခါကျတော့ဒီဆက်ဆံရေးမှာနှစ်ဖက်လုံးမှာတော့တန်လျာတွေရှိတဲ့နေရာနေပြီးတော့ဆ ြစ်ချင်းတော့ဒီအရက်ဘက်ကအလားထိတ်ဆုံးကောင်းဆောင်ဒေါက်ဆန်စုကြည်နဲ့ဒီတက်ဘက်ကထိတ်ဆုံးကောင်းဆောင်ပူဇော်မှုရင်းနှီးရမယ်လို့ကြားတယ်မှာဒီပုဂ္ဂိုလ်ရေးရပါဆရာဟိုဆက်ဆံရင်ကောင်းလာမယ်အလားလားလေးဆက်ဆံခြင်းမှာတွေ့ရတယ်ဆရာဥပမာအာဇာနီနေ့လို့မှာမျိုးပေါ့နော်အာကာကျုံအနေနဲ့ဒီဒေါက်ဆန်စုကြည်ရဲ့အိမ်ကိုအလားတွားလဲခဲ့တဲ့ပုံစံမျိုးပေါ့ဒါပေမဲ့နောက်ပိုင်းမှာတကယ်အလုပ်လုပ်လာတဲ့ခါကျတဲ့ခါကျတော့ဆက်ဆံရတဲ့ဖြည်းဖြည်းနဲ့ဒီနိစ္စမဲ့အစားပေါ့နော်ကျွန်တော်မြင်ရတော့ပို့ပြီးတော့ဒီနည်းနည်းကင်းကွာလာတဲ့သဘောမျိုးတွေပို့တွေ့ရပါတယ်ဆရာ
။ဘာဖြစ်လို့အဲ့လိုကင်းကွာလာတဲ့သဘောတွေ့ရတယ်လဲကိုမင်းအကြောင်းရင်းနည်းနည်းဆန်းစစ်ပေါ့။အ
ဓိကတော့အဲ့ဒီဂျားထဲမှာဒီရှိလာခဲ့တဲ့အမြင်မတူမှုလေးတွေအဖို့ထည့်လေးလို့ပြောလို့ပါဆရာနော်။ခုနကဒီရှိထားတဲ့ဟိုသံသရာတွေကမပြောက်ဖဲနဲ့အဲပြန်ပြီးတော့ဟနီမွန်ပီရီယက်ကျော်တယ်လို့ပြောမှမသိဘူးဆရာ။ဟိုဥပမာဆိုရင်ဒီငင်းချင်းနဲ့ပတ်သက်ပြီးတန့်အနေနဲ့အမြဲတမ်းသူကဆွေးင်ကြတာကဒေါက်ဆာစုကြည်အနေနဲ့တချို့ဒီဒိုင်းနာရီအခွင့်အရေးကိုလွယ်လွယ်ကူကူပဲပြေးလိုက်ပြီးတော့အဲ့ဒါက the tidy or to where the Ago Udi Don and Mala, so we got through saying that I'm near Shikiba. Hello, the Ninja in a better Lunar cinema. Asa Waymaro, Johnson City in the China Queen Yugobono, Gunaga Taka Tinalu, or Lulu and Mapig, and the Tamuri, two other camera, Taka Soli, Yajimu style. Tabime, the Kiran Gunaga, the Napai, a piece of the Sunilara Kamu, Umas, where Guna Song City, and it has any chance in the machine. မြေသားနိုင်ငံရေးဆင်ဆင်းနေဘက်ပေါ့ကျွန်တော်အဲ့တော့အစိုးရအနေနဲ့ကတော့ဒီဇုံဒီဟာလည်းလည်းလည်းလို့ရှင်တယ်ဒါပေမဲ့တမတော်ဘက်ကတော့သိရမှုတော့အရင်ကြီးတယ်ဒီနိုင်ငံရေးရဒီရှမ်းမြို့သားကြီးတက်လာလို့ရှိရင်ခွဲဆိုရေးဘက်ကိုရောက်သွားမလားအဲ့လိုမျိုးဖြစ်ပြီးတော့ဒီမြေသားဆင်နိုင်ငံရေးဆင်းနေဘက်ကိုရှမ်းပြည်နယ်မှာကြည်ကြဲတဲ့မပေးတဲ့အနေအထားမျိုးပေါ့အဲ့လိုမျိုးဒီအရင်တန ဟုတ်ပါတယ်ဗျာအာဒီတိုင်းသားတွေကခွဲထွက်လင်းဦးမယ်ဆိုရွှေ့ရင်ကစင်မြတ်သူစီမှာစိတ်ညစ်တဲ့ဆက်သဘောပေါ့ဟုတ်ပါတယ်ဗျာအာဒီတိုင်းသားတွေအပေါ်မှာလည်းပတ်သက်တယ်ဒီဒီမိုကရေစီစနစ်ပေါ့နော်ဘယ်လောက်ထိဟိုသူတို့ယူဆတယ်ဒီလုံခြုံရေးအတွက်ပေါ့နော်အာအမကညာပြင်နိုင်မလဲပြင်နေမှုတွေအမကညာပြင်နိုင်မလဲအဲ့ဒါကိုသူတို့အများကြီးကြည့်ပါတယ်ဗျာနောက်ခုလုံးတွေ့ကြည့်ရလို
ဒီအမကကြံမထိုးပြီးလို့ရှင်
လာဒါကိုလည်းတော်တော်မပေးနိုင်ဘူးဆိုပြီးတော့ပြန်ဆုတ်သွားတဲ့သဘောရှိတယ်ဟိုတစ်ဖက်ကလည်းတမကတောင်းဆိုတာတချို့ကအများလေလို့တိုင်းတာနေခံစားရမှာပါအဲအဲ့လိုမျိုးမရတဲ့အခါမှာသူကစိတ်စိတ်ကပြန်ကြည့်သွားပြန်အောင်ကြာ
ဒီလက်မှတ်ထိုးမဲ့ကိစ္စနဲ့ပတ်သက်လို့သဘောထားကွဲတယ်ဆိုရင်တော့ဗျာဒါကျွန်တော်အမြင်ပေါ်လေဒါတကယ်တမ်းကျတော့နှစ်ဖက်လုံးကပြည်လဲခြင်းနဲ့ဆိုရင်ဘာမှအရေးကြီးတဲ့ကိစ္စမဟုတ်ဘူးလက်မှတ်ထိုးတာမထိုးတာတိုင်းသားတွေဘက်ကလည်းဒါကိုကြည့်ကြလုပ်ပြီးတော့အစ်စုတခုလုပ်ပြီးတော့ငင်းနေကြမရှိဘူးဒီဘက်ကလည်းလက်မှတ်မထိုးရကောင်းလားဆိုပြီးတော့ပြောနေကြတော့မလို့တဲ့ကိစ္စကြားလေးကိစ္စတကယ်တမ်းကျတော့ကျွန်တော်ကတော့နှစ်ဖက်လုံးကိုပဲဒီကိစ္စမှာတော့နည်းနည်းအကဲဆက်လွန်းတယ်လို့ထင်တယ်ဗျာ
မှန်ပါတယ်ဆရာမှန်ပါတယ်ဆိုတော့တနည်းအရနှစ်ဖက်လုံးကအရင်ကြည့်ခဲ့ကြတော့ကြာအရင်တိုက်ခဲ့ရတဲ့ဘဝကနေပြီးတော့ဟိုရန်သူနဲ့ဟိုဆက်ဆံရင်းမျိုးကနေဟိုကကျမ်းမြောက်နေတဲ့ခါမှာဒီလိုတနည်းအရတော့ကျွန်တော်မြန်မာနှစ်ဖက်လုံးမှာတော့ရှိနေပါပဲဟုတ်ပါတယ်ဒီရခိုင်ရေးဖြစ်လာတဲ့အချိန်မှာတော့ပို့ဆိုးသွားတယ်ဆရာအရင်ထက်၄-၅ဆလောက်ဆိုးသွားတယ်ကျွန်တော်မြန်မာလေယုံကြည်မှုတွေကအထူးသဖြင့်ဒီအရက်ဘက်ကောင်းဆောင်နေတဲ့ဆက်ဘက်ကောင်းဆောင်နေအချားမှာတနည်းအရတွေပါကြီးလာတယ်ဆရာ
ဆိုတော့အဲ့လိုတခိုင်အရေးဟာအခု NLD ကလည်းကြီးညာပြီးတာဟာအထုတ်ချအနာကိုစိန်ခေါ်တဲ့ကိစ္စဖြစ်တဲ့ဘာကြောင့်ဆိုတော့တလောကပဲသူတို့မင်းငုံပြောကြတာမှတွေ့လိုက်ပါတယ်ဆိုတော့တလောက်အရေးကြီးတဲ့ကိစ္စမှာသဘောမတူနိုင်ကြဘူးဆိုရင်ဒါတိုင်းပြည်ကတိတ်အံရကြီးတဲ့အခြေအနေပေါ်ကြရတာသူတို့အဲ့ဒါကိုနှစ်ဖက်လုံးစဉ်းစားကြဘူးလားဗျာအဲ့တော့
အာဟိုဆွေးနွေးပွဲတွေတော့လုပ်တာတွေရှိတယ်ပေါ့နော်ကျွန်တော်တို့ကြားပါတယ်ဒါပေမဲ့ဒီဆွေးနွေးပွဲတွေမှာတကယ်ကိုနှစ်ဖက်နားလည်မှုရနေတဲ့အနေအထားတစ်ခုကြည့်တော့မရသေးဘဲနဲ့ဟလာဟိုသူ့ရဲ့ဒီကာကွယ်ရေးဘိုင်းလွှဲကြွေးဘိုင်းသူလို့ဟလာကိုယ့်ရဲ့နိုင်ငံရေးဘိုင်းကိုလို့အဲ့လိုမျိုးဒီခွဲပြီးတော့မြင်နေတဲ့အနေအထားမျိုးရှိတဲ့အခါမှာမကဝေးရဟိုလုတ်တဲ့အခါမှာတချို့နော်ဟိုပြင်းပြထန်တဲ့လူမျိုးကျွန်တော်ဖြစ်သွားလို့ရှင်လေဒီဆွေရဘကဟိုပညာရှိတာကဟာသမီးသက်သက်များကုလသက်သက်များဖြစ်အောင်လုပ်လားအတမရဘကလည်းဆိုရင်ဒါကဟာသမီးသက်သက်များဒီတမရတစ်ခါချောင်းသူရဘကနေပြီးတော့အခုလိုဟလာနိုင်ငံတကာဖီးယားတွေကိုမကားပေးဘူးလားအဲအဆရှိတဲ့ပြင်အဲ့လိုမျိုးတန်လျာကြီးကြီးလာတာဆိုင်အဲဒီနေရာမှာတော့ကျွန်တော်မြင်ရအစိုးရအနေနဲ့လေဒီအတက်နိုင်ဆုံးပေါ့နော်ဒီနိုင်ငံတကာရဲ့ဒီဖီးယားတွေကိုကျော်လွန်နေအောင်ဒါပြတာလည်းအများကြီးကျွန်တော်တွေ့ရပါတယ်။အလားတူပဲတမတော်အနေနဲ့လည်းဒီဟိုထိတ်ထိတ်ငိုင်တဲ့အပိုင်းတွေသူတို့လုပ်နေတယ်လို့တခါလေမှဒီအောက်ခြေမှာပြင်းပြထန်ထန်ဖြစ်တာတွေကိုအပေါ်ကလည်းသိနိုင်ခြင်းမှာသိနိုင်မှာပါဆရာနော်။ဒါပေမဲ့ဘာဖြစ်စီညာမှာတော့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးတော့ဟိုအလွန်ကျွတ်ဆက်သွားတာရှင်လည်းအရေးကြီးကိုပုံစံမျိုးပေါ့။နှစ်ဖက်ညှိနှိုင်းပြီးတော့နားလည်မှုရှိပြီးတော့လုပ်နိုင်တယ်ဆိုလို့ရှင်တော့ကျွန်တော်ထင်တယ်ခဏကတမရတွေကိုကျော်လွှားနိုင်ပါတယ်ဆရာ။ဒါပေမဲ့တွေ့တာနည်းတယ်ဆရာ။
တော့
ဒီပိုင်းကောင်းဆောင်နေရောက်တွေ့ရအရင်နေတယ်ကျွန်တော်များဘုံမူရင်းမရောက်နိုင်တဲ့တော့ဆိုသူကြီးနေလေအဲ့ဒီဆက်ဆံရေးကြည့်တိဆောက်နေလို့ရှိရင်တော့ကျွန်တော်ထင်တယ
်တခါကဝင်မင်းဒေါန်ဆန်းစုကြည်အနေနဲ့ဟိုစက်တင်ဘာမှာမင်းကွန်ပြောတော့ကဟိုဒုက္ခတွေဟိုဘက်ကိုထွက်ပြေးနေရတယ်ဆိုတာဟာဒီစစ်တပ်ကတပ်မတော်ဘက်ကဘာမှတိုက်တာခိုက်တာလည်းမရှိဘူးဘာကြောင့်ထွက်ပြေးနေရတယ်လဲဘာညာပြောတဲ့နေရာမှာတော့ဒီကိစ္စမှာတော့သူဟာဒါစစ်တပ်ရဲ့ထိုးစစ်စစ်တပ်ရဲ့လုပ်ရက်ကိုကောက်ွယ်တဲ့သဘောမှန်တိုင်းပြောတာပဲဗျာအဲ့ဒီကိစ္စကတော့
အာဟိုအဲ့ဒီဘိုင်းကဟုတ်ပါတယ်ကျွန်တော်ကတော့လည်းတော့ဆက်ကြည့်နေတဲ့နိုင်ငံတကာမှာအတက်နိုင်ဆုံးနော်ကာဖို့調査ခဲ့တာကိုကျွန်တော်တွေ့ရပါတယ်ဒါပေမဲ့တက်မတော်ကလိုချင်တာကအဲ့ဒီထက်ပိုတဲ့အနေအထားမျိုးတော့မျိုးကျွန်တော်သုံးသပ်မိရစရာဥပမာဒီဥရောပသမဂ္ဂဘက်ကနေပြီးတော့ဒါကဒီ ethnic cleansing ပေါ့နော်ဒီလူရုံတုံးဆက်ဖြတ်မှုဖြစ်တယ်လို့သဆွဲတဲ့ချိန်မှာအစိုးရကဒါကိုစစ်ချင်းတုံ့ပြန်ပြီးတော့ဆန့်ကျင်တဲ့ကြီးညာချက်မျိုးပေါ့နော်ထုတ်ပြခြင်းတဲ့အနေအထားမျိုးတွေရှိခဲ့တော့လည်းပဲအဲ့ဒီအနေနဲ့ဟိုထုတ်ဖို့အချင်းညီမပေးခဲ့တာကိုတွေ့ရပါတယ်ဆရာအဲအဲ့လိုမျိုးတွေတမရဖြစ်စေတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကိုဝင်းမျိုးပြောတဲ့တယောက်တွေ့တဲ့ကိစ္စဒီနေရာမှာအရေးကြီးတကယ်တော့သူတို့နှစ်ယောက်ကတွေ့ခဲ့ရင်တမျိုးတမျိုးပေါ့ဗျာနှိမ့်နှိုင်းပြီးတော့ကျင်ညာတဲ့တစုံတရာထုတ်ပြန်ခဲ့ရတာပေါ့နော
်မှန်ပါတယ်လူချင်းတွေ့တဲ့ခါကျတော့တမရတွေအများကြီးယော့နေတာပေါ့ဆရာ
ဒါကတော့ဥကြောတန်တာစီစဉ်တင်ဆက်တဲ့မြမအကြီးတုံးသက်ချက်ပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့နားဆင်ရမှာကတော့သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နယူးယောက်ပြည်နယ် City University Queens College ကမြို့ပြစီမံကိန်းနဲ့ဖွံ့ဖြိုးရေးဆိုင်ရာမဟာဘွဲ့တင်နန်းတက်နေတဲ့မတ်ခိုင်ရွှေစင်ဝင်းရဲ့ယုံကြည်ရအောင်နားဆင်ရမှာပဲ။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်။
လူတွေကအမျိုးစုံတင်စားပုံဖော်ကြတာပေါ့နော်ကျမကတော့မြို့လေးတစ်မြို့ကိုမိသားစုတစုရဲ့ပင်မဝင်ဖြစ်တဲ့မျိုးစီပန်းချန်တစ်ချက်လေးနဲ့ပုံဖော်ခြင်းပါတယ်မိသားစုဆိုတာဘယ်လိုလဲဆိုလို့ရတယ်ဆိုတော့အဲ့ဒီတက်ဆိုင်ရာဒေသမှာနေထိုင်တဲ့မြို့သူမြို့သားတွေနဲ့မြို့ကိုအုပ်ချုပ်နေတဲ့အစိုးရအာဏာပိုင်အဖွဲ့အစည်းတွေကိုဆိုလိုပါတယ်ပြီးလို့ရှိရင်ဒီမျိုးစီပန်းလေးကဘာလေးလို့ဆိုလို့လဲဆိုတော့ဒီမျိုးစီပန်းလေးကလူတွေများစုနေထိုင်တဲ့မြို့လေးဖြစ်ပါတယ် ကျမတို့ဟာဒီမိသားစုဝင်ငွေသွေးဖို့အတွက်ဒီငင်းစီပန်းလေးကိုကျမတို့ကပြောထောင်အောင်ပါလေအဲ့ဒါမှလူတွေကစိတ်ဝင်စားအောင်လို့အဲ့လိုပဲကျမတို့ကလည်းဒီမြို့ကိုပြင်ဆင်ထားတာရှိပါတယ်ဆိုတာအနေနဲ့ဘဒူဒီကဒီမြို့ကလေးကိုလာဝယ်ကြတယ်ဆိုတော့နိုင်ငံသားအနေမှာလာတယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရှိမယ်ပြီးလို့ရှိရင်စက်ဘူးလုပ်ငန်းရှင်တွေရှိပါမယ်ဒီစီးပွားရေးစက်ဘူးလုပ်ငန်းရှင်ဒီဝယ်သူ၃ယောက်ပေါ့နော်ဒါတော့အဓိကအရေးကြီးဆုံးကျမတို့ဖောက်တယ်ကြီး၃ယောက်လို့ပဲဆိုကြပါစို့ဒီဖောက်တယ်ကြီး၃ယောက်ကိုလာဖို့ကိုရဲဒီပန်းလေးတွေကိုရဲမြို့ကလေးတွေဝယ်ချင်ဖို့အတွက်ကျမတို့ကနံပါတ်၁အနေနဲ့အရေးကြီးဆုံးအောင်ဘာလို့လဲဆိုရှင်နင်းစီပန်းတပွင့်နင်းစီပန်းတပွင့်ကိုကြည့်လို့ဝယ်တော့မယ့်အချိန်မှာဆိုရင်အဆူမဆူမိဖို့ကအရင်အရေးကြီးပါတယ်အဲ့လိုပဲကျမတို့ကဒီဝယ်သူတွေဖောက်တယ်ကြီး၃ယောက်အတွက်လုံခြုံရေးအရန်ကောင်းဖို့အတွက်ဘေးကင်းလုံခြုံအောင်လို့ကျမတို့တက်ဆိုင်ရအစိုးရနေပြီးတော့လုံခြုံမှုတွေအပြည့်အဝပေးရပါမယ်ပြီးလို့ရှိရင်နံပါတ်၂အနေနဲ့ကျတော့အခွန်ကောက်ခံတဲ့နှုံးပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်တွေကိုကျမတို့ကတိကျအခွန်ငွေတွေတတ်မှတ်ထားပေးရပါမယ်။ဘာဖြစ်လို့လဲဆိုအခေးအခွန်ကောက်ခံတဲ့နှုံးကအရင်မြင့်သွားရင်ဘယ်သူမှလာပြီးရင်းနှီးကိုမျိုးကျမတို့ရဲ့မျိုးမှာကိုရင်းနှီးမျိုးနဲ့မှလာမလို့တော့ပါဘူး။အကယ်၍အခွန်ကောက်ခံတဲ့နှုံးကအရင်နှဲဝါခဲ့မယ်ဆိုလို့ရှိရင်ကျမတို့မျိုးရဲ့စီးပွားရေးကိုမသက်စေဘူးပေါ့နော်။နံပါတ်3အချက်အနေနဲ့ကဒီလိုမျိုးစီးပွားရေးလာလုပ်ဖို့အတွက်ကိုကျမတို့ကအဆောက်အဦတွေလမ်းပန်းဆက်တွေတွေအဆင်ပြေအောင်လို့ကျမတို့ဘက်ကနေမှကြိုးပြီးတော့ပြင်ဆင်လှုပ်ဆောင်ထားပေးရပါမယ်။အဲတော့ဟိုကလမ်းတံတားတွေဖောက်လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဆက်တွေကြီးကောင်းမလာအောင်လို့ဖုန်းလိုင်းလို့အင်တာနက်လိုင်းတွေကိုကျမတို့လှုပ်ထားပေးရမယ်။ပြီးလို့ရှိရင်ဒီစီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့စက်မှုလုပ်ငန်းတွေလုပ်ကိုင်ဖို့အတွက်အဆောက်အဦတွေကိုကျမတို့ကညီနေရတတ်မှတ်ပြီးတော့ကြိုးပြီးတော့ဆောက်လုပ်ပေးရပါမယ်။နံပါတ်၄တစ်ချက်အနေနဲ့တော့ကျမတို့ကဒီအစားအသောက်ပေါ့နော်ဥမာအဖြစ်ဆိုရှင်ကဘာလက်ခီးတွေကဘာတွေစိတ်ဝင်စားတတ်လဲဆိုတော့ဒေတာခံမှာရှိရဲ့ရိုးရအစားအသောက်လေးတွေစိတ်ဝင်စားတယ်။အဲ့တော့ကျမတို့ကဒီစားသောက်ဆိုင်လုပ်ငန်းလေးတွေကျမတို့ကပြင်ဆင်ထားပေးရမယ်။ဒီစားသောက်ဆိုင်လုပ်ငန်းတွေနဲ့မှာတက်ဆိုင်နေဒေတာခံမျိုးစုမျိုးသားတွေရဲ့စီးပွားရေးကိုလည်းတိုးစေတယ်။တစ်ဖက်ကသူများတွေကိုကိုယ်မျိုးလေးကိုစိတ်ဝင်စားအောင်လို့လည်းကျမတို့ရဲ့ဆွဲဆောင်မှုတစ်ခုအနေနဲ့ရှိနေပါမယ်။နံပါတ်5တစ်ချက်အနေနဲ့တော့ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမျိုးလူမျိုးသားတွေမှာမိသားစုအပန်းဖြေဖို့အချိန်ကြီးစွာလိုအပ်ပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ကပန်းကြံလေးတို့ကိုယ့်ရဲ့တဘာဝမြို့အနေထားမှာရှိတဲ့အကေရွေအကေမြစ်ချောင်းလေးမှာရှိမယ်ဆိုဟိုတယ်လေးတွေစီမံထားပေးတာလို့ပြီးလို့ရှိရင်အကေကိုယ်ကတောင်တန်းဒီလာမှာရှိမယ်ဆိုရင်ဂူတွေဘာတွေလေ့လာတဲ့နေရာတွေတို့ကျွန်တော်တို့စီမံထားပေးဖို့လိုတယ်။ပြီးလို့ရှိရင်ပေါ့နော်ကိုယ့်ရဲ့ဒီဒေတာမှာရှိတဲ့တပိုင်းအကြောင်းတွေကိုပုံဖော်ထားတယ်ပြတာပြတိုင်းလေးလို့အဲ့လိုမျိုးလူတွေလာပြီးတော့အပန်းဖြေလေနိုင်တဲ့နေရာလေးတွေစီမံထားဖို့လိုတယ်။ဒီအတွက်ကြောင့်ကဘာအတွက်ကြောင့်ရည်စီလဲဆိုတော့ဒီပြတိုင်းလို့အပန်းဖြေစခန်းနေပြီးတော့ကျမတို့ကနေမြို့အတွက်ကိုဝင်ကြီးရနေပြီးတော့ဝင်ငွေတွေရပါတယ်။အကယ်၍များကျမတို့ကဒါတွေအားလုံးကိုစီမံထားပေးမယ်ဆိုလို့ရှိရင်ကျမတို့ရဲ့မြို့ကလေးကအရန်ကိုရှောင်းပန်းလာတဲ့နင်းစီပန်းလေးတစ်ပွင့်လေးလို့ဖြစ်နေပါတယ
်။အပန်းဖြေတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့ Queen's College မှာမြို့ပြစီမံကိန်းနဲ့ဖွံ့ဖြိုးရေးဆိုင်ရာမဟာဘွဲ့တက်နေတဲ့မက်ခိုင်ရွှေစင်ဝင်းရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။မကြာသေးခင်ရက်တွေအတွင်းအီရန်နိုင်ငံတော်မှာဖြစ်ပွားတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုအီရန်ဆိုးရကနှိမ်နင်းပုံဟာလူလက်စွာထုတ်ဖော်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်အခြေခံအခွင့်အရေးတွေကိုလုံးဝလေးစားလိုက်နိုင်မှုမရှိဘူးဆိုတာပြနေပါတယ်။လူ20ကျော်တည်ဆုံးပြီးတထောင်ထက်မနည်းအဖမ်းခံရတယ်လို့အင်တာနက်နဲ့ဆိုရှယ်မီဒီယာတွေကိုပိတ်ပင်တဲ့အချိန်တွေလည်းရှိခဲ့တယ်ဆိုတာသတင်းတွေကနေသိရပါတယ်။အကျင့်ပြတ်ချစားမှုအပေါ်စိုးရိမ်ချက်တွေနဲ့လွတ်လပ်မှုအပေါ်လူလားချက်တွေကိုငြင်းချစွာထုတ်ဖော်မှုဂျိုးပန်းနဲ့အီရန်လူထုနဲ့အတူအမေရိကန်ပြည်ထောင်စုကရပ်တည်တယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပါတယ်။ငြင်းချစွာဆန္ဒထုတ်ဖော်တဲ့အီရန်လူထုရဲ့အခွင့်အရေးကိုမိမိတို့ထောက်ခံပါတယ်။သူတို့ရဲ့အသံတွေကိုကြားစီခွင့်ရှားတင်ပါတယ်။ငြင်းချမ်းစွာထုတ်ဖော်တဲ့ဒီအခြေခံအခွင့်အရေးကိုကာကွယ်ဖို့နဲ့စင်စါလုပ်ပိတ်ပင်တဲ့ဘယ်လိုလိုရမျိုးကိုမဆိုရှောင်ရှားဖို့အားလုံးကိုမိမိတို့တိုက်တွန်းပါတယ်လို့အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကပြောပါတယ်။အီရန်လူထုနဲ့တူအမေရိကန်ကတပေါင်းစည်းတဲ့ရည်တည်ကြောင်းကြေညာချက်တစ်ခုကို ဇန်နဝါရီလ4ရက်နေ့မှာဒုတိယအကြိမ်ဖြစ်နိုင်ငံခြားရေးဌာနပြောခွင့်ရဟက်ဒါ နိုဝတ်ကထုတ်ပြန်ပါတယ်။အီရန်ကဆန္ဒပြပွဲတွေနဲ့အကြမ်းဖက်မှုတွေကိုမိမိတို့မျက်ခြေမပြတ်စောင့်ကြည့်နေပါတယ်။ဂုံတိတ်ခါရှိစွာဆက်ဆံခံရဖို့အချင်းပြတ်ချဆမှုအဆုံးသတ်ဖို့ပွင့်လင်းမြင်သာမှုဒုတက်စေဖို့နဲ့စီးပွားရေးအခွင့်အလမ်းတိုးပွားလာစေဖို့သူတို့ရဲ့ဆန္ဒတွေကိုအီရန်လူလူကထုတ်ဖော်ကြပါတယ်။လမ်းပေါ်ထွက်အန်တုတဲ့အထိရဲရင်သူတွေကိုအကြောင်းမလားစွာပဲအစိုးရကဆက်ပြီးဖမ်းဆီးတပ်ဖြတ်နေပါတယ်။အီရန်နိုင်ငံရဲ့သတင်းဝင်ရောက်မှုကိုကန့်တတ်တာလွတ်လပ်စွာပြောဆိုခွင့်ကိုထိန်းချုပ်တာနဲ့သူတို့ရဲ့ဖိနှိပ်မှုကိုတင်ပကဘာကမသိနိုင်အောင်တားဆီးဖို့ကြိုးပမ်းတာတွေကိုအီရန်အစိုးရကအလုပ်နေပါတယ်။အီရန်လူလူရဲ့ဒီရပိုင်ခွင့်ဆန္ဒတွေအပေါ်မိမိတို့ထောက်ခံပါတယ်။အတွေးအမြင်တွေနဲ့သတင်းအချက်လက်တွေလွတ်လွတ်လပ်လပ်ဖလှယ်ခွင့်ပြုဖို့အီရန်အစိုးရကိုတောင်းဆိုပါတယ်။ငြိမ်းချမ်းစွာဆန္ဒပြခွင့်အပါအဝင်စီးပွားရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်တွေကိုမိမိတို့အားလုံးတန်းတူရရှိခံစားသင့်ပါတယ်။ဒီနေ့အချိန်ထိတည်ဆုံရမှုတွေနဲ့အီရန်နိုင်ငံသားတထောင်ထက်မနည်းဖမ်းဆီးခံထားရမှုအပေါ်ဖြစ်နိုင်သမျှအပြင်းထန်ဆုံးမိမိတို့ရှုတ်ချပါတယ်လို့မစ္စနိုဝတ်ကပြောပါတယ်။ဆန္ဒပြသူတွေကိုအကြမ်းဖက်သူတွေ၊စင်စါလုပ်ပိတ်ပင်သူတွေ၊ဒါမှမဟုတ်အီရန်လူထုစီကခိုးယူသူတွေ၊ကိုယ်လွတ်ရက်ကိုယ်တာဝန်ယူစေဖို့လှုံ့ဆော်နိုင်တာတွေမိမိတို့မှာအများပြားရှိပါတယ်လို့မစ္စနိုဝတ်ကပြောသလိုအစိုးရရဲ့ဖိနှိပ်မှုတံခံစားရသူတွေကိုလည်းမိထားမှာမဟုတ်ပါဘူးလို့ဒိုင်းရိုက်ညွှန်းပြောဆိုပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါတယ်ရှင
်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA American တန်ကနေကြာတာပတိနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ် VOA ကမြန်မာပိုင်းရဲ့ကြာတာပတိနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပြပါလိမ့်မယ
်။အမေရိကန်ဟာတင့်တော်တဲ့အချင်းချင်းမြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဗုဒ္ဓဖူးနဲ့ဆက်သွယ်ပြောကြားရမှာသမ္မတထရမ့်ကအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတင့်တော်တဲ့အချင်းလေးမျိုးမှာတင့်တော်တဲ့အချင်းရောက်ရင်တွေ့ဆုံဆွေးနွေးမယ်လို့ဖွင့်ပြောခဲ့တာပါ။ခေါင်းဆောင်နှစ်ဦးဟာမြောက်ကိုရီးယားပေါ်မှာအပြင်းထန်ဆုံးအရေးယူမှုတွေကိုဆက်ပြီးလှုံ့ဆော်မှုအရေးကြီးကြောင်းတည်တည်ကြာကြာပြောကြားခဲ့ကြတဲ့အပြင်တွေ့ဆုံဆွေးနွေးမှုတွေတိုးတက်လှုံ့ဆော်နေခြင်းကာလအတွင်းမှာစီးရေးလှုံ့ဆော်မှုတစ်ခုမှမလုပ်ဖို့သမ္မတထရမ့်ကသဘောတူညီခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာတုတ်တံမှာတွေ့ခဲ့ရတဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့လုံးလုံးရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောကြားလိုက်ပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ကတမရဟာအရင်ကအမှားတစုံတရာမလုပ်ခဲ့ဘူးလို့ပြောလို့ရှိရကနေတုတ်ဖွဲ့ထဲမှာအမှားလုပ်သူရှိကြောင်းထုတ်ပြန်ကြေညာချက်ကနေပြောဆိုလာတာဖြစ်ပြီးနိုင်ငံရှင်းလင်းရေးလှုပ်ဆောင်ရမှာအခုလိုကျူးလွန်မှုတွေနဲ့ပတ်သက်ပြီးဆက်လက်ဖော်ထုတ်နိုင်ဖို့အတွက်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့လိုလွတ်လပ်တဲ့တရားအဖွဲ့တွေရခိုင်ပြည်နယ်ထဲမှာစုံစမ်းစစ်ဆေးရေးကိုခွင့်ပြုဖို့အတွက်တောင်းဆိုလိုက်ပါတယ်။ Writers တင်နောက်နှစ်ဦးလိုဖြစ်တဲ့ကိုဝါလုံးနဲ့ကိုချော်ဆိုးဦးတို့ကိုအစိုးရနှုတ်အချက်ဥပဒေအရတရားစွဲဆိုနိုင်မှုမြန်မာနိုင်ငံတရားရုံးကဗုဒ္ဓဖူးနေ့ကဆုံးဖြတ်လိုက်တာအတွက် American ပြည်အောင်စုအနေနဲ့အပြင်းထန်စိတ်ပျက်ကြောင်း American နိုင်ငံသားရေးဌာနကပြောကြားလိုက်ပါတယ်။မီဒီယာလွတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအတွက်မရှိမဖြစ်လိုအပ်တယ်လို့လည်းပြောပါတယ်။ကျုပ်နိုင်ငံဦးဆောင်ကျင်းပတဲ့2016 LMC ပူပေါင်းဆောင်ရွက်ရေးမဲခေါင်ပူပေါင်းဆောင်ရွက်ရေးထိပ်သီးဆွေးနွေးပွဲကိုတပါပတိအဖြစ်နဲ့တရုတ်ဝန်ကြီးချုပ်ကဦးစီးပြီးတော့ကျင်းပခဲ့ပါတယ
်။ဒီတရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကမ္ဘာနှံ့ကတောတာချင်းများနဲ့သကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှေလန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြီးပါခင်ဗျာ
This program has come to you from the Voice of America, Washington.